ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးနဲ့ခရီးသွားလုပ်ငန်းအကြီးအကျယ်ထိခိုက်နေတဲ့ထိုင်းနိုင်ငံကစက်တင်ဘာလ1ရက်နေ့ကစလို့ပြည်တွင်းခရီးသွားလုပ်ငန်းတွေကိုကိုဗစ်စီကံတချို့ဖြေလျှော့ပြီးပြန်ဖွင့်ဝင်ပေးခဲ့ပါတယ်။နောက်လေးလအတွင်းမှာလည်းမြန်မာနိုင်ငံနဲ့နယ်စပ်အပါအဝင်အင်းနီနာချင်းနိုင်ငံတွေနဲ့နယ်စပ်ဂိတ်တွေကိုပြန်ဖွင့်နိုင်ဖို့မျှော်မှန်းထားတယ်ဆိုပြီးထိုင်းအားကစားနဲ့ခရီးသွားလုပ်ငန်းဝန်ကြီးနိုင်ဖိပတ်ရက်ချကစ်ပရဂန်ကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကိုကာကွယ်ထိန်းသိမ်းရင်းစီးပွားရေးလုပ်ငန်းတွေပြန်လည်စတင်ဖို့ဆောင်ရွက်နေတာပါ။ထိုင်းမှာရှိနေသူ80ရာခိုင်နှုန်းလောက်အထိကိုကာကွယ်ဆေးထိုးပြီးသွားရင်တော့ပြည်ပကလာသူတွေတီးခြားခွဲနေရတဲ့ quarantine လုပ်ဖို့မလိုပဲသွားလာခွင့်ပေးဖို့စဉ်းစားနေတယ်ဆိုပြီးဝင်ကြီးဖိဖက်ကဆွတ်တော်စည်းဝေးမှာအခုလိုတင်ပြသွားပါတယ်
။ให้ทำให้ได้ภายใน120หมายความว่าส่วนไหนที่เราเปิดได
้ဝင်ကြီးဖိဖက်ပြောဆိုသွားတာကတော့ထိုင်းအစိုးရအနေနဲ့ဝင်ကြီးချုပ်ပရာယုတ်ကျန်ဝချအတည်ပြုချမှတ်ထားတဲ့မူဝါဒတိုင်းဆက်လက်လုပ်ဆောင်နေပါတယ်။အရင်ဆုံးဖူးခက်ပြည်နယ်ကိုနိုင်ငံတကာကဘာလဲခရီးသွားတွေအတွက်စတင်ဖွင့်ပေးကြရမှာခရီးသည်2000လောက်မှာ80လောက်သာပိုကူဆက်နေတာကိုတွေ့ရပြီးကုသရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ခဲ့တာကိုတွေ့ရပါတယ်။အခုလဲနိုင်ငံအတွင်းကပြည်နယ်တွေမှာကိုဗစ်ကာကွယ်ဆေး80ရာခိုင်နှုန်းလောက်ထိထိုးပြီးရင်ကပ်ရောဂါပိုးရှိမရှိစစ်ဆေးရေးလုပ်ငန်းတွေရာနှုန်းပြည့်ပြီးပြီဆိုရင်တော့သက်ဆိုင်ရာမြို့နယ်အာဏာပိုင်တွေနဲ့ပြည်ထရေးဌာနတို့ညှိနှိုင်းပြီးရပ်ပေါင်း120အတွင်းမှာပုံမှန်အခြေအနေဖြစ်လာအောင်ပြန်ဖွင့်ပေးမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ2020ခုနှစ်မတ်လကတည်းကကိုဗစ်ကပ်ရောဂါကြောင့်အင်းနီနာချင်းနိုင်ငံတွေနဲ့နယ်စပ်ဂိတ်တွေအားလုံးကိုပိတ်ထားပါတယ်တာချီလိမ့်မျိုးရဲ့တစ်ဖက်ချမ်းမှာရှိတဲ့ချင်းလိုက်ပြီးနဲ့မဲဆိုင်ဘက်ကနယ်စပ်ဈေးကိုတော့အခုစက်တင်ဘာလမှပြန်ဖွင့်ဖို့စီစဉ်ထားပါတယ်ထိုင်းအစိုးရကခရီးသွားလုပ်ငန်းမြင့်တင်ရေးအတွက်2022ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးထိုင်းမြန်မာနယ်စပ်အပါအဝင်ကမ္ဘောဒီးယားလာအိုမလေးရှားနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်အားလုံးကိုပြန်လည်ဖွင့်လှစ်ဖို့အတွက်ရာထားခဲ့ပေမဲ့စိန်ခေါ်မှုတွေကရှိနေဦးမှာဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုံသမားရေးတာဝန်ခံဦးမင်းဦးကပြောပါတယ
်ဘုံလုံးအပန်းဖွင့်နေတာမျိုးဟိုလှုပ်လို့ရမှာမဟုတ်ဒါမှမဟုတ်ကကိုဒီဘက်ခွင့်လို့မရဘူးကိုတစ်ခါအင်းကြီးနိုင်ငံတွေရှိတဲ့အခုသူစီကျွန်တော်တို့ကဒီဘက်ဆန်ရဟာဆိုပို့ပြီးတော့အခုမနေ့တနေ့ရပဲဟို data တွေပါတယ်ထပ်ပြီးတော့တွေ့လဲဆိုတဲ့ဟာလေးရှင်းနေတယ်ဆိုတော့ဒီဘက်ကအချင်းကြီးတို့ဖွင့်နေအောင်ပါပဲကိုဘက်ဆန်ဒီအင်းကြီးတိုင်းပြည်ရဲ့ကုသမှုနှုံးတွေကိုကြည့်အောင်ပါလေ
ထိခိုက်နေတဲ့ခရီးသွားလုပ်ငန်းကိုပြန်လည်အသက်သွင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့ကမ္ဘာလက်ခရီးသွားဧည့်သည်အသွားအလာများတဲ့ဖူးခက်ပြည်နယ်ကိုဇူလိုင်လကနေစတင်ပြန်ဖွင့်ခဲ့ပါတယ်။ဒုတိယအဆင့်အနေနဲ့ဗန်ကောက်ကိုအပြည့်အဝပြန်ဖွင့်ဖို့စီစဉ်ထားပေမဲ့လူဦးရေအပြည့်အဝကိုဗစ်ကာကွယ်ဆေးမထိုးပေးနိုင်သေးတာကြောင့်နိုဝင်ဘာလအထိနောက်ဆုတ်ထားပါတယ်။ချင်းမိုင်ဝါဟင်ချွန်ပူရီစတဲ့ဒေသတွေကိုတော့အောက်တိုဘာလထဲမှာဖွင့်နိုင်ဖို့စီစဉ်နေကြပါတယ်။ကိုဗစ်ကိုကာကွယ်ကုသရင်းနဲ့ကယောဂါနဲ့အတူရှင်တွဲနေထိုင်ဖို့ဆိုတာမျိုးတွေကိုသုံးဖြတ်လာခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ်
။ဒီကိုဗစ်ကတော့ကျွန်တော်တို့ကဘယ်မှရှောင်မပြရတော့ဒီနေ့အဲ့လိုပဲခုနလိုတော့သာမန်ပြောလို့ရှင်တွဲနေထိုင်တဲ့ဟာပဲပြိထားတော့ရှင်တွဲနေထိုင်တဲ့ဟာပဲဒုက္ခရောမဲ့သဘောဖြစ်နေ
။ထိုင်းဆိုရအနေနဲ့အခုလိုမျိုးနေဆက်တွေကိုဖွင့်နိုင်ဖို့တတိုင်းပြည်လုံးဖွင့်နိုင်ဖို့ရာထားချက်ရှိပေမဲ့အ ਨੇ ဆုံးတိုင်းပြည်မှာရှိတဲ့လူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးနှံပေးပြီးမှသာဖွင့်လှစ်နိုင်မှာဖြစ်တယ်ဆိုပြီးထိုင်းဆိုရကပြောထားပါဗျ။အခုချိန်ထိမြန်မာအပါအဝင်တန်းတဲ့ချီရှိနေတဲ့နိုင်ငံသားသားရွှေ့ပြောင်းလို့သမားတွေကိုထိုင်းနိုင်ငံအတွင်းကာကွယ်ဆေးထိုးနိုင်ဖို့တွေကလည်းအကန့်အသတ်တွေရှိနေဆဲဖြစ်ပါတယ်ရှင်။